ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတရက်ထဲဆန်းကျင်တဲ့မြင့်တက်မှုနဲ့ကြုံနေရစီမှာပဲအိန္ဒိယနိုင်ငံကြီးလက်ဒေသတွေမှာကူးစက်မှုနှုန်းဟာလည်းတိတိတသားကျိုးလာနေပါတယ်။ American ပြည်ထောင်စု Johns Hopkins တက္ကသိုလ်စီးရင်တွေအရကမ္ဘာတဝန်း COVID-19 ကြောင့်သေဆုံးသူ 46,800 ကျော်နဲ့ကူးစက်မှုပေါင်းက 9,000 နီးပါးရှိပါတယ်။တော်လာလှုပ်ရှားမှုကန့်သက်ထားရာတွေကိုဖြေလျှော့ပေးပြီးတဲ့နောက်မကြသေးခင်သတင်းဘက်တွေကအစိုးရကပြည်တွင်းရွှေ့ပြောင်းလှုပ်သားတွေဇာတိကြီးရွာကိုပြန်နိုင်ဖို့အထူးရထားတွေစီစဉ်ပေးခဲ့တဲ့အိန္ဒိယမှာတင်းနှလာနီတရက်ထဲကူးစက်မှုက15,000နီးပါးရှိပါတယ်။အခုဆိုရင်သေဆုံးသူ13,000အပါအဝင်ကူးစက်သူ42,000ခွဲကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်မှာတော့ပြည်내တချို့မှာရောဂါကူးစက်ဖြစ်ပွားမှုတွေရောကြနေချိန်မှာပဲတောင်ပိုင်းအနောက်ပိုင်းနဲ့အနောက်အလယ်ပိုင်းပြည်내တွေမှာကူးစက်မှုတွေမြင့်တက်နေပါတယ်။အမေရိကန်နိုင်ငံတွင်းမှာအခုလိုကူးစက်မှုနှုန်းမြင့်တက်တာဟာဒုတိယလှိုင်းအဆင့်ရောက်သွားတာမဟုတ်ပဲပထမအဆင့်မှာပဲရှိနေသေးတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကူးစက်မှုစုစုပေါင်း3,000ကျော်သေဆုံးသူ1,100ကျော်နဲ့အရှိတောင်အရှာမှာအများဆုံးဖြစ်ပါတယ်။တောင်ကိုရီးယားမှာတော့မနေ့ကအသစ်ကူးစက်သူ18,000ရှိတဲ့အတွက်တလအတွင်းတရက်တာကူးစက်မှု20အောက်ကိုရောက်ခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တနင်္ဂနွေနေ့မှာကမ္ဘာတဝန်းကူးစက်မှုပေါင်း38,000ကျော်ရှိတဲ့အတွက်တရက်ထဲကူးစက်မှုအများဆုံးဖြစ်တယ်လို့ပြောပါတယ်ရှင်။